VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကျမအင်ဂျင်နိုင်ပါ43ချိန်မြောက်လူ့အခွင့်အရေးကောင်စီညီလာခံရဲ့တနင်္လာနေ့ကမြမအရေးဆုံးဖြတ်ချက်ကိုကြိုးဆိုကြောင်း American ပြည်ထောင်စုအခြေဆိုင် Arakan Rohingya Union US Council of Muslim Organization နဲ့ဥရောပအခြေဆိုင် European Rohingya Council တို့သုံးဘွယ်ပူးပေါင်းပြီးဗုဒ္ဓဘုနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီနှစ်ဆုံးဖြတ်ချက်မှာရခိုင်နဲ့ချင်းပြည်နယ်ကတိုက်ပွဲတွေအကြောင်းမီးမောင်းထိုးပြထားသလိုရိုဟင်ဂျာအကြက်တဲ့ဖြည့်ရှင်ရေးအသေးစိတ်အချက်လက်တွေအပါအဝင်အချက်ပေါင်း40ကိုထည့်သွင်းထားတာဟာဒီနှစ်ဆုံးဖြတ်ချက်ရဲ့ထူးခြားချက်ဖြစ်တယ်လို့ Arakan Rohingya Union ဥက္ကဋ္ဌဒေါက်တာဝါကာဦးတင်က VOA ကိုပြောပါတယ
်ဒီနှစ်ကဆုံးဖြတ်ချက် Human Rights Council မှာဆုံးဖြတ်တာကတခြားနှစ်တည်းကကောင်းပါတယ် detail အသေးစိတ်ရေးထားပါတယ်အချက်lazy a lazy ရေးထားပါတယ်ရိုဟင်ဂျာတွေရဲ့ဒေသခံတိုင်းရင်းသားပြန်ပြေးဖို့အတွက်အရင်ကရှိသလိုနော် naturalization လေမဟုတ်ဘူးပြီးတော့ NBC လေမဟုတ်ဘူးဒေသခံတိုင်းရင်းသားသုံးကောက်ရှိုးအရင်ကရှိသလိုပေါ့လေအဲ့ဒါကို detail ရေးထားပါတယ်သူတို့ကအဲ့ဒါပါအဲ့ဒါနဲ့ဖတ်တယ်လို့နောက်တစ်ခုကရိုဟင်ဂျာတွေမေးဆန္ဒပေးနိုင်ခွင့်ပေးဖို့အတွက်ကျွန်တော်တို့အရင်ကရိုဟင်ဂျာတွေကနေပေါများစွာမီးစံတဲ့ပင်းနေပါလားခုမပေးခွင့်ပေးတော့ပါဘူးအဲ့တော့ရုပ်တင်လိုက်ပါဆိုတော့အဲ့ဒါကိုပြန်ပေးပါတော့အဲ့ဒါ very significant အရေးကြီးတဲ့ချက်ပါနိုင်ဒေတာကန်တိုင်းအင်တာနက်မီးစံတာပေးခွင့်နောက်အကြောင်းတစ်ခုက repatriation အခုကျွန်တော်တို့ရိုဟင်ဂျာလူမျိုးတွေကဘင်္ဂလားဒေ့ရှ်မှာ 1.5 million လောက်ရှိပါတယ်တခြားနိုင်ငံတွေမှာရှိပါတယ်သူတို့ပြန်သွားဖို့အတွက်အတူမြန်မာဆိုရနဲ့ဘင်္ဂလားဒေ့ရှ်ဆိုရကသူတို့ agreement လုပ်ခဲ့ပါတယ် 2017 မှာမူရင်းဒေတာပြန်သွားနိုင်ဖို့အတွက်ချင်းမရှိသေးပါဘူးအဲ့ဒီအဲ့ဒါကို detail ရေးထားပါတယ
်ဒီကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာလည်းဂမ်ဘီယာနိုင်ငံကဒီမြန်မာကိုလူမျိုးတုံးတက်ဖြတ်မှုနဲ့ဆွဲချက်နဲ့ဒီတရားဆွဲထားတဲ့ကိစ္စပေါ့နော် ICT မှာတရားဆွဲထားတဲ့ကိစ္စကိုလူခွေကြီးကောင်စီကကြိုးဆိုတယ်ဆိုတာထည့်ထားတဲ့အချက်ပေါ့နော်အဲ့လိုထည့်ထားတဲ့ကိစ္စကမြန်မာအစိုးရဘက်ကအမြဲပြောနေတယ်လို့မျိုးပေါ့နော်လူခွေကြီးကောင်စီနေနဲ့ဒါဗတ်လိုက်မှုရှိတယ်ဆိုတဲ့သဘောမျိုးရောပြောလို့ရမလားရှင
်မြန်မာအစိုးရကပြောပါမယ်လေဘာဖြစ်လို့မြန်မာအစိုးရကမြန်မာချမတော်ကမြန်မာစစ်တပ်ကလုပ်တဲ့ crime နော်အသေးသေးအထောက်အထားလို့ရှိပါတယ်သူအချက်နဲ့အရေးရှိပါလေအဲ့တော့ penalize ရမှာရှိပါဘူးဒီ resolution ကိုတခုပေါ်တခုပြီးတခုအချက်40ကိုကြည့်ရင်ဒီမှာမှန်တဲ့အချက်တခုမှရှိအခုသူတို့က human council ကစကားမှန်ကိုပြောတာ
Rohingya ဒုက္ခသည်တွေလှေစီးမျောနေတဲ့ကိစ္စမှာနောက်ဆုံးအခြေအနေရဆိုရင်အခု Indonesia နိုင်ငံဘက်မှာ Rohingya Muslim 100လောက်ပေါ့နော်လိုက်ပါလာတဲ့ဆက်လီတစင်းဒီပင်လယ်ထဲမျောနေတာကိုအင်ဒိုနီးရှားငါဖမ်းသမားတွေကတွေ့ပြီးတော့လောလောဆယ်တော့သူတို့ဟိုကယ်တင်ထားတယ်ဆိုတဲ့သဘောပေါ့နော်သူတို့ဆိုတော့ဒါပေမဲ့အဲ့ဒီဆက်လီကပင်လယ်မှာပဲဆက်ပြီးတော့မျောနေတော့နောက်ပြီးတော့ဟိုကန်းကက်ခွင်ကိုလည်းသူတို့စောင့်နေရတော့ပေါ့နော်ပြီးခဲ့တဲ့ဒီအပတ်တွေတွင်ကလည်းမလေးရှားနိုင်ငံဘက်မှာဒီလိုပဲဟိုလှေစီးပြေဒုက္ခသည်တွေမျောနေစေကိစ္စလည်းရှိနေတော့အဲ့တော့နိုင်ငံတကာအနေနဲ့ရောဒီလိုပင်လယ်ထဲမျောနေတဲ့ဒီ Rohingya ဒီဒုက္ခသည်တွေလေပေါ်ကဒုက္ခသည်တွေကိုရောဘာမှမလုပ်ပေးနိုင်ဘူးလားရှင
်ပြဿနာကဒီလိုပါလေကြည့်ပါမလေးရှား Indonesia မှာအခုမလေးရှားမှာ Rohingya 13ကျော်ရှိပါတယ်ကျွန်တော်သိတယ်လို့ Indonesia မှာလည်းမြန်မာ Rohingya ရှိတယ်အဆို Indonesia နဲ့မလေးရှားက Rohingya တွေကကာကွယ်ပေးပါတယ်သူတို့ကစောင့်ရှောက်နေပါတယ်အခုဆက်လေနဲ့သွားတာတခွင့်မပေးတာကပြဿနာကသူတို့အစိုးရကပြောတာကကိုဗစ်အကြောင်းနဲ့မပေးသိရင်လေအဲဒီလူတွေကိုတက်ခွင့်ပေးရင်အနောက်လိုက်များကြီးလာမယ်နောက်အများကြီးလာမယ်အဲ့တော့ရခိုင်ပြည်ကဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်ဖြစ်ဖြစ်ရခိုင်ပြည်ကဖြစ်ဖြစ်အလုံးပြန်လာမယ်အဲ့ဒါညို့သူတို့လို့ပြောနေပါတယ်ဒါမဲ့လူမှုရေးအခြေနာပြီးတော့သူတို့ကိုလက်ခံတင်ပါတယ်လက်ခံပေမဲ့သူတို့ရဲ့အမေနိုင်ငံကိုသူတို့အမေနိုင်ငံကမြန်မာနိုင်ငံကသူတို့ကိုပြန်လက်ခံရပါမယ်ဒါပြလို့ဆိုတော့အမေလေးရှားနိုင်ငံမလေးရှားကအင်ဒိုနီးရှားကကျွန်တော်တို့ရဲ့နိုင်ငံမဟုတ်ပါဘူ
းဒေါက်တာဝါကာဦးတင်ပြောသွားတာပါရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့လူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုလက်မခံပယ်ချထားပါတယ်ရှင်